မြန်မာနိုင်ငံမှာအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ရှိဖို့နဲ့တိုင်းရင်းသားလူထုစုတွေအကြားဖြစ်ပေါ်နေတဲ့အခွင့်အရေးချိုးဖောက်မှုတွေရဲ့အရင်းခံပြဿနာတွေကိုဖြေရှင်းဖို့မြန်မာအစိုးရအနေနဲ့လာမယ့်အထွေထွေရွေးကောက်ပွဲကိုအသုံးချဖို့အရှိတောင်အရှာဆိုင်ရာကုလသမဂ္ဂလူအခွင့်အရေးရုံးကတိုက်တွန်းလိုက်ပါတယ်။2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းအာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့အပေါ်မြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးကြရတယ်လို့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့အကြမ်းမှာပဋိပက္ခအသစ်တွေထပ်ပြီးတော့ပေါ်ထွက်ခဲ့တယ်လို့ဗန်ကောက်မြို့အခြေစိုက်ရှီတောင်အာရှဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာယုံကအကြီးတန်းအရာရှိ James Rodriver ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်။ Rohingya 8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာ3နှစ်ကြာခဲ့ပြီဖြစ်ပေမဲ့တိုင်းပြည်တွင်အခြေအနေတွေကပိုပြီးတော့ဆိုးဝါးလာကြောင်းနဲ့ Rohingya တွေဘေးကင်းလုံခြုံစွာနေရပ်ပြန်နိုင်ရေးဆောင်ရွက်ပေးတာလည်းဘာမှသိမ့်မတွေ့ရသေးဘူးလို့ Rodriver ကပြောပါတယ်။မြန်မာဆိုရက Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်စီစဉ်လက်ခံသွားမယ်လို့ပြောထားပါတယ်။နိုဝင်ဘာမှလုပ်မယ့်ရွေးကောက်ပွဲဟာ2010ခုနှစ်ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ကြတဲ့ Rohingya ရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုပြန်ပြီးတော့အသက်သွင်းပေးဖို့အခွင့်အရေးတရဖြစ်ကြောင်းသူတို့ဟာ2015ခုနှစ်မှာမဲပေးခွင့်ညှင်းပယ်ခံခဲ့ရတယ်လို့အခုကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီရင်ပေးသူအ ਨੇ ဆုံး၄ဦးကိုလက်မခံပေပယ်ချခံရကြောင်းနဲ့ဒါဟာ Rohingya ရဲ့အခြေခံအခွင့်အရေးခံစားခွင့်ကိုတားဆီးပိတ်ပင်လိုက်တာဖြစ်တယ်လို့ Rodriver ကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ Rohingya တွေနေရပြန်နိုင်ရေးစစ်မှန်တဲ့ကတိကဝတ်ပြုပေးဖို့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်မှုအပါအဝင် Rohingya တွေကိုနိုင်ငံသားအခွင့်အရေးပြန်ပေးဖို့နဲ့ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့အရေးဆောင်ရွက်ပေးဖို့လိုအပ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။